ရှင်တော်နှစ်သစ်ဖြစ်ပါစေလို့ရှေးဦးစွာနှုတ်ခွန်းဆက်တာလိုက်ပါတယ်မိတ်ဆွေတို့နှစ်သစ်မှာအသက်ရှင်နေရသေးတာဟာဘုရားသခင်ရဲ့ကြီးစွာတော်ကြောင့်ပါဘုရားသခင်ရဲ့ကြီးစွာတော်ကြောင့်2023နှစ်ဟောင်းကိုကောင်းစွာကျော်လွန်ခဲ့ရတဲ့အတွက်ဖြစ်ပြီးနှစ်သစ်ကိုဝင်စားနိုင်တဲ့အတွက်ကြောင့်ကြီးစွာတော်ချီးမွမ်းစရာဖြစ်ပါတယ်ဒီနေ့မှာတော့မျော်လင့်ရာမှာနှုတ်ကပတ်တော်တာဆိုတဲ့ဆာမလီလျံရဲ့ဝေမျှချက်လေးကိုအနည်းငယ်ဖော်ပြပေးသွားမှာဖြစ်ပါတယ်နှစ်သစ်ရောက်ပေမဲ့အစိတ်သစ်လူသစ်တော့မဖြစ်နိုင်ကြဘူးနှလုံးသားတွေမှာနာကျင်မှုတွေခွင့်မလွတ်နိုင်မှုတွေခါတီးမှုတွေကရှိနေတုံးပါပဲခဲရင်ဆိုးရုပ်တဲ့အချိန်ခါကြာလာတာနဲ့အမျှလူတွေကလည်းအနာကပ်ပျောက်နေပြီလားမျောလင့်ခြင်းတွေရော့ရဲလာပြီလားဆုံးရှုံးမှုတွေများလွန်းလို့အထီးကျန်ခိုကိုးရမဲ့ဘဝနဲ့ပဲနှီးကုန်ချုပ်ရပါတော့မလားတိုင်းပြည်ကြီးလဲငြိမ်းချမ်းရေးပြန်ရပါအောင်မလားလို့ခံစားချက်တွေနဲ့မပြောနိုင်ကြပါဘူးဒါပေမဲ့မိတ်ဆွေယုံကြည်သူတွေအတွက်ကတော့ဘလို့ပဲဒုက္ခရောက်ရောက်မျောလင့်ရမဲ့မဟုတ်ပါဘူးမျော်လင့်ရမှာကဖရာသခင်ရဲ့နှုတ်ကပတ်တော်ပါနှုတ်ကပတ်တော်အတိုင်းအသက်ရှင်ဖို့ဖြစ်ပါတယ်ယောမဩဝါဒစာအခန်းကြီး7အငယ်7မှာမျော်လင့်လျက်ဝမ်းမြောက်ကြလောဆင်းရဲဒုက္ခရောက်သောအခါတီးခံကြလောဆုတောင်းပတနာပြုခြင်းအမှုကိုအမြဲပြုကြလောလို့ပါရှိပါတယ်ဒီနှုတ်ကပတ်တော်လေးကိုဆင်ခြင်ကြည့်ရအောင်တစ်မျော်လင့်လျက်ဝမ်းမြောက်ကြလောမျောလင့်ခြင်းဆိုတာဟာမမြင်ရသေးတဲ့အရာကိုယုံကြည်ဆွဲလန်းခြင်းဖြစ်ပါတယ်။ဘုရားသခင်ကအာဗြဟံကိုလူမျိုးကြီးဖြစ်စေမယ်လို့ဂတိပေးတဲ့အချိန်မှာဇနီးဖြစ်သူဆာရာဟာကလေးမရနိုင်တော့တဲ့အရွယ်အိုမင်းနေပါပြီ။မျောလင့်စရာမရှိတော့လဲအာဗြဟံကဘုရားသခင်ဟာဂတိတော်တည်ပြီးတော့တစ္ဆာရှိတဲ့သူ့ကိုလူမျိုးကြီးဖြစ်စေမယ်ဆိုတာကိုသူယုံကြည်တယ်မျောလင့်လျက်ဆွဲလန်းနေပါတယ်သူ့ရဲ့ခင်ပွန်းဆရာဟာအရွယ်လွန်တဲ့အခါမှာပဋိတ္တိယူနိုင်တဲ့အခွင့်အရေးကိုယုံကြည်ခြင်းအပြင်ခံရခဲ့ပါတယ်အကြောင်းမူကဂတိထားတော်မူသောသူသည်ဂတိတော်အတိုင်းတစ္ဆာရှိသည်ဟုစိတ်ဆွဲလန်းလေသည်ဟေပြေဩဝါဒစာခန်းကြီး7အငယ်7ကျွန်ုပ်တို့လည်းလက်ရှိအခြေအနေမှာဘလို့မှယုံမထွက်နိုင်ပါဘူးတို့တော့ဘုရားသခင်ရဲ့ဂတိတော်ရှိပါတယ်ယောဘဝုဒ္ဓခန်းကြီး5အငယ်19မှာငါမူကားခြားရဘုရားကိုမျှော်လင့်မိကိုအမှုကိုဘုရားသခင်၌အပ်မိဘုရားသခင်သည်ကြီးစွာသောအမှုစိတ်ရွမကုန်နိုင်သောအမှုရေတွက်၍မဆုံးအံ့ဩပွေသောအမှုတို့ကိုပြုတော်မူ၏လို့ဖော်ပြထားပါတယ်ဒီကနေ့ကျွန်ုပ်တို့ရင်ဆိုင်နေရတဲ့ပြဿနာအခက်အခဲတွေကိုဖျားလက်ထဲအပ်လိုက်ရင်ဖျားသခင်ကဂတိတော်အတိုင်းအံ့ဩပွေရာလှုပ်ဆောင်ပေးမှာကိုမျော်လင့်ပြီးဝမ်းမြောက်ပါလို့ဆိုလိုခြင်းပဲဖြစ်ပါတယ်။နှစ်ဒုက္ခရောက်သောအခါတီးခံကြလော။ရှင်ယောဟန်အခန်းကြီး16အငယ်33မှာသင်တို့သည်လောက၌ဒုက္ခဆင်းရဲကိုခံရကြလိမ့်မည်။သို့တော်လည်းမစိုးရိမ်ကြနှင့်။ငါသည်လောကကိုအောင်ပြီဟုခရစ်တော်မိန့်တော်မူခဲ့ပါသည်။ကျွန်ုပ်တို့ကိုဒုက္ခဆင်းရဲထဲမှပြစ်မထားပါဘူး။ခရစ်တော်ကကျွန်ုပ်တို့နဲ့အတူဒုက္ခဆင်းရဲထဲမှရှိနေပါသည်။ယောဘရဲ့အသက်တာကိုကြည့်မယ်ဆိုရင်သူ့လောက်ဒုက္ခဆင်းရဲဘယ်သူရှိမလဲ။တရက်အသွင်းမှာပဲသူ့ရဲ့သား9ယောက်နဲ့သမီး3ယောက်တည်ဆုံးခဲ့တယ်။ပိုင်ဆိုင်မှုတွေအားလုံးဆုံးရှုံးခဲ့တယ်။ဘာမှမကြံတဲ့အပြင်ခန္ဓာကိုယ်တစ်ခုလုံးမှလည်းအနာတွေယွန်းစရာကောင်းအောင်ပောက်ခဲ့ရပေမဲ့အဲ့ဒီဒုက္ခဆင်းရဲတွေကိုတီးခံခဲ့တယ်။ဘုရားသခင်ပေါ်မှာယုံကြည်ခြင်းမပြတ်ခဲ့ပါဘူး။နောက်ဆုံးမှာတော့အချောဆုံးအလဆုံးသမီး3ယောက်နဲ့သား9ယောက်ကိုပြန်ရခဲ့တယ်။အရင်ထက်နဆတော်ဥစ္စာကိုပြန်ရခဲ့ပါတယ်မိတ်ဆွေယခုခဏခံရ၍ပေါ်ပါသောဆင်းရဲဒုက္ခသည်အတိုင်းထက်အလွန်ကြီးမြတ်သောနေဆထာရဘုံအတရေကိုငါတို့အဖို့ဖြစ်စေ၏လို့နှုတ်ကပတ်တော်ကဂတိပေးထားပါတယ်ဓမ္မရာဇဝင်တတိယစာဆောင်ခန်းကြီး6အငယ်9မှာဘ ဘိမှန်တော်မှာဆောက်လုံးမဲ့ကြောက်ကတန်သူပစိန်တန်တဇာနဲ့လှုပ်တဲ့အတ္တမမီရအောင်စစ်ပီးတာကြောက်ဖြစ်တယ်။ကောင်းတဲ့ကြောက်ဖြစ်ဖို့ရန်ပုံသွင်းခြင်းခံရခြင်းဖြစ်တယ်။ဒုက္ခဆင်းရဲခံရခြင်းတွေနောက်မှာဖရာရဲ့ကောင်းကြီးရှိပါတယ်။ဒါကြောင့်ဒုက္ခဆင်းရဲခြင်းအမျိုးမျိုးနဲ့ကြုံတွေ့ရတဲ့အခါမှာတီးခံကြပါစို့။ 3. ဆုတောင်းပတနာပြုချမ်းမှုကိုအမြဲပြုကြလော။ဖျားကတိတော်ကိုဝမ်းမြောက်စွာမျှော်လင့်မယ်။ဒုက္ခဆင်းရဲကိုလည်းတီးခတ်မယ်ဆိုုံနဲ့မပီးသေးပါဘူး။ဆုတောင်းပတနာပြုချမ်းကိုအမြဲပြုနေကြရမှာဖြစ်ပါတယ်။ဖျားရှင်နဲ့အမြဲမိတ်ထားရဖွဲ့နေရမယ်။ရှင်လူကခရစ်ဝင်ခန်းကြီး၁၈ငယ်9မှာဖျားသခင်ရွေးကောက်တော်မူသောသူတို့သည်နေညမပြတ်အော်ဟေး၍တောင်းလျှောက်လင် ဖျားသခင်ဒီသူတို့ဘက်မှာတရားမစင်ရင်ပဲနေမီလို့ဖျားသခင်ကကြုံတွေ့နေရတဲ့တရားမှုတွေကိုလည်းစီရင်ပေးမှာဖြစ်ပါတယ်။ဖျားလက်တော်ထဲအပ်ပြီးဖျားရှင်ကိုဆုတောင်းပတနာအမြဲပြုနေရမှာဖြစ်ပါတယ်။ဒါကြောင့်အသက်တာထဲမှာဘလို့အမှုကိစ္စမျိုးမဆိုဖျားရှင်လက်တော်ထဲအပ်ပြီးရင်ဖျားလှုပ်ဆောင်ပေးမှာကိုယုံကြည်ပြီးမျှော်လင့်လျက်ဝမ်းမြောက်ကြရအောင် စင်ရဲ့ဒုက္ခကိုတီးခံကြရအောင်ဆုတောင်းပတနာပြုခြင်းအမှုကိုအမြဲပြုပြီးအသက်ရှင်သွားမယ်ဆိုရင်ဘဝမှာခါးသီးစရာတွေကိုချုံမြင့်ခြင်းလို့ခံယူတတ်လာပါလိမ့်မယ်။မျော်လင့်တာတွေဖြစ်မလားဆုတောင်းတာတွေကြံ့ကြပေမဲ့ကျွန်ုပ်တို့မျော်လင့်ရမှာကဖရာနှုတ်ကပတ်တော်သာဖြစ်ကြောင်းမေတ္တာနဲ့ဝေငှလိုက်ပါတယ်။ဇာနာသူတယောက်စီတိုင်းမှာဖရာသခင်သာ၍ကောင်းချီးပေးပါစေ။
Time, Amen.